ကိုင်းတိုင်းကလေးမြို့နယ်မှာအေယာမင်းစံတည်င်းခွဲတအိတ်ကိုဩဂုတ်လဇန်ပိုင်းတုန်းက9000ခွဲပေါက်ဈေးရှိရာကနေဩဂုတ်လနေ့လောက်ကစပြီးတည်င်းခွဲတအိတ်ကိုတသိန်းကျော်ဖြစ်သွားတဲ့အပြင်ကုန်ပစ္စည်းရှားပါတဲ့အတွက်အလွယ်တကူဝယ်ယူလို့မရတဲ့အခြေအနေကြုံနေရပါတယ်ကုန်ပစ္စည်းရှားပါပြီးဈေးအဆမတန်တက်နေတာကြောင့်ဒေသခံတွေအခက်အခဲကြုံကြရတယ်လို့ဒီထဲမှာစစ်ဘေးဒုက္ခသည်တွေကတော့အဆိုးဆုံးဖြစ်နေတာပါကလေးမြို့နယ်အတွင်းလက်နက်ကင်တိုက်ပွဲတွေနဲ့စစ်ကောင်စီတပ်တွေရဲ့နေမင်းရှင်းလင်းမှုတွေကြောင့်ဘေးလွယာတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေဟာလမ်းပန်းဆက်သွယ်ရေးအကန့်အသတ်တွေချမှာဆန်နဲ့စားနပ်ရိက္ခာရဖို့ပို့ပြီးတော့အခက်အခဲလာပါတယ်ကလေးမျိုးဟာဆစ်ဆောင်တွေကိုကူညီပေးနေတဲ့ကလေးမျိုးရေရှင်ကြီးရွာကဥမောင်ဆိုးက VOE ကိုအခုလိုပြောပါတယ
်ရိခါကျမကြီးရိခါတော့လောလောဆယ်လုံးဝဆံဝယ်လို့မရပဲဖြစ်နေတာကိုကျွန်တော်မှဝန်လေးနေတယ်ကြာအားသာလေးကိုကျွန်တော်ဘယ်လိုဖြေရှင်းရမှာကိုမသိဘူးဖြစ်နေတယ်ကြာ။ပြန်ပါတော့ကတော့ကျွန်တော်တို့9000ခွဲ9000 6000အဲ့လိုလေးခုကစာအိမ်ရမဲတင်းတင်းခွဲဝယ်အိမ်ပလုံးကိုသူကတသိန်းတောင်ဖြစ်သွားပြီကြာ။အားသာအခုလောလောဆယ်ကိုဒါမဲ့တသိန်းဆိုတော့မှအခုလောလောဆယ်ကအဲ့တသိန်းကိုကျွန်တော်တို့ပတ်စာမေးပြီးမှဝယ်နိုင်လို့လောလောကူဝယ်နိုင်လို့ဆိုတော့ကျွန်တော်တို့ကစိတ်ပြီးမှဝမပြူးပြရခုအဲ့ဒီတပိန်းတော်မှလောလောဆယ်လောလောကူဝယ်မရပဲဖြစ်နေကြပ
ြကလေးမျိုးနဲ့တောင်ပိုင်းကရေရှင်ကြီးရွာအပါဝင်ကြီးရွာတချို့မှာဒေသခံ2000ဝန်းကျင်လောက်ဟာစစ်ကောင်စီနေမီရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်ကြီးရွာအတွင်းမနေနိုင်ပဲထွက်ပြေးတိမ်းရှောင်နေရတာနှစ်နှစ်ဝန်းကျင်ရှိပါပြီဒီစစ်ရှောင်တွေအတွက်လက်တလောစားနေခါအရေးတကြီးလိုအပ်နေတဲ့အကြောင်းစစ်ရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်အရင်ကထမင်းကိုတနေ့၃နက်စားနိုင်ပေမဲ့အခုခါမှာတနေ့၂နက်တောင်ဝမ်းဝအောင်မစားနိုင်ကြဘူးလို့လည်းပြောပါရယ်စစ်ဆောင်ဥယျာဉ်နဲ့ရိခာမမျှဖြစ်နေတဲ့အခြေအနေကိုလည်းဥမောင်ဆိုကပြောပါရယ
်စာရိခာလို့တော့ဆရာမကျွန်တော်တို့ဒီစစ်ဘေးရှောင်အားလုံးကလူပေါင်းကဟိုလောက်ရှိကြ1800လောက်ရှိတယ်အားလုံးကကျွန်တော်တို့ရောကျွန်တော်တို့ရောဒီ enjoy ရောပေါင်းသားရာတို့ကျွန်တော်တို့ဒီကြာတာတို့ဘက်ကနေရှောင်နေရတယ်ကျွန်တော်တို့ကမှာတော်တော်များများရှိတယ်အားလုံးပေါင်းဆို1800 2000လောက်ရှိမှာဗျဒါတစ်ချိန်လုံးကတော့ကျွန်တော်တို့တနေ့ကုန်ဆိုလို့ရှိရင်မနေ့ကမင်းကျန်စားတာရယ်နေ့နေ့စမစားတာရယ်ညနေစားရယ်ဆိုတုံးတာစားနေတယ်အခုကျွန်တော်တို့ပြည်သူတွေမှာဆိုရှင်ဒါတနေ့ကုန်မှ2000တောင်မှအလောဖြစ်နေတယ်ဗျဆရာမအားသာအားလုံးဆရာမဟာဆိုင်နေအားလုံးစင်းစင်းရှောင်နေအတွက်အားလုံးဝယ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့က
စစ်ဘေးရှောင်တွေဟာစစ်ရှောင်နေရတဲ့အတောအတွင်းတပိုင်းတနိုင်စိုက်ပျိုးရေးလုပ်တာစိုက်ခင်းတွေမှာအငှားလိုက်တာတွေလုပ်ပေမဲ့ရရငွေကတနည်းစာဆံဝယ်ပြီးစားတောက်နိုင်ဖို့မလောက်ငှားကြသူတွေများတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်လက်တလောပူဆူရာကတော့လက်ထဲငွေရှိရင်တောင်ဆံဝယ်မရတဲ့ပြဿနာကအဓိကကြုံနေရတာလို့ဒေသခံတူကပြောပါတယ်။ကျွန်တ
ော်တို့ဒီလက်လုံးနဲ့စားနေကြတော့ဒီအော်နိုင်ရိတ်ပြီးပါတယ်တမန်ခေါင်းဆောင်၈000လိုက်ပြန်ဆိုရဲလဲကျွန်တော်တို့စာနေပြီးရှင်ဟာ3500 4000မှန်းဆိုတော့ဟိုပေါ့တမန်ခိုင်းလိုက်တော့စာနေပြီးဘုမရတာတွေပဲရှိတယ်တချို့ကြတော့အဲ့နိုင်ခါလေးတွေကိုကျွန်တော်တို့စာနေပြီးပါလို့ခိုင်းလိုက်တော့မှစာမပေးနဲ့ပတ်သက်ပြီးတဲ့ပုံစံတွေရှိတဲ့ခါကျအဲ့ဒီမှာကျွန်တော်တို့လက်ထဲမှာငွေရှိပြီးအဲ့လိုမျိုးစာနေခါပြတ်တောက်နေတယ်ရှိနေတယ်ဗ
ျတစ်ချိန်တည်းမှာပဲစစ်ကောင်စီရဲ့လမ်းပန်းဆက်သွယ်ရေးဖြတ်တောက်မှုစစ်ဆေးဖမ်းဆီးမှုတွေနဲ့တွာလာရေးအခက်အခဲတွေကြောင့်ဆံဝယ်ယူနိုင်မှုပို့ပြီးတော့ခက်ခဲတဲ့အကြောင်းလေးပြောဆိုကြပါရစေ။ကလေးမျိုးနဲ့တောင်ပိုင်းကစစ်ပီးရှောင်တွေအတွက်ဆံရိတ်ခါအပြင်မိုးရသည့်ကာလမိုးကတဲတွေလိုအပ်နေသလိုကျန်းမာရေးအတွက်ဆေးဝါးလုံလောက်မှုလည်းမရှိဘူးလို့စစ်ပီးရှောင်ကူညီနေသူတွေကပြောပါရစေ။ကလေးမျိုးနဲ့တစ်ခုလုံးမှာစစ်ပီးရှောင်အရေးအတွက်က9000ဝန်းကျင်ရှိပြီးလုံလောက်တဲ့ထောက်ပံ့ကူညီမှုတွေမရှိတဲ့အကြောင်းစစ်ပီးရှောင်ကူညီအဖွဲ့ကလေးဒေသတွဲဖက်တာဝန်ခံကပြောပါရစေ။စစ်တပ်နေမီရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းအိုးရင်စွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်အရေးအတွက်ကတနေ့ထက်တနေ့ပိုပြီးတော့တိုးလာပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေသရင်းအကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွတ်ဆွဲထားပါတယ်။စကိုင်းတိုင်းအတွင်းမှာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြီးရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ကြေးရွာတချို့လည်းရှိပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူစစ်ဖြစ်လက်နက်တပ်ဆင်ပေးတာရှိပြီးဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ခိုက်နေကြတာတွေလည်းရှိပါတယ်ရှင်